စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်၁၆မိုင်ဝေးတဲ့ကံရင်ကြီးရွာနာကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အော်တိုဘာလ22ရက်မနေ့အစောပိုင်းမှာဝင်ရောက်စီးနင်းပြီးအပြန်မှာတိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နဲ့မြင်းမှုမြို့ချာမှာစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။မနေ့ဒီစစ်ကောင်စီဘက်ကမနေ့၄နာရီကနေစပြီးတော့ကျွန်တော်ကံရင်ကလေးလာရောဝင်လာတာပေါ့နော်။ကဲဒီလာရောဝင်လာပြီးတော့ကျွန်တော်တို့ဒီစကန်တစ်ခုမှာ PDF စကန်တစ်ခုဝင်ပြီးတိုက်ခိုက်တာပေါ့။ဒီစီးရီကတော့စုံစုံမှုလို့ရှိတာပေါ့နော်။ကျွန်တော်ဒီစီးလက်နဲ့ဒီကြီးကြီးကိုဒီတို့ဘာကြီးဝိဒ်ဘာကြီးဒီစီးရီစုံစုံသွားပါပေါ့နော်။ဟုတ်ကျွန်တော်တို့ဒီစကန်ကိုစပင်းတော့ပြန်လာပြစ်တတ်မှုမရှိဘူးကြာ။ကျွန်တော်တို့ဒီသိမ့်ပြီးတော့ပြန်သွားတော့ဒီကျွန်တော်ဒီကမှုလို့ရှိရတယ်။ဒါမှမိုင်းဆွဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်။ဒီလိုစစ်ကောင်တွေကဆယ်ဦးတဲ့ဗလဲကြဆယ်ဦးတော့တရားရတယ်ပေါ့နော်။ဒါဆုံးခဲ့ရတော့ပြီးကြမသိဘူး။ဒီနောက်တစ်ခါနောက်တစ်ပွင့်ကျတော့ဒီနောက်တစ်ပွင့်ကလည်းမိုင်းဆွဲတိုက်ခိုက်ခံရတာပါပဲကို။ဒါကမှမဟုတ်ပြန်ပါဒီစကားတစ်ခုကိုပြန်ပြီးမီးရှို့ပြပြီးတော့ဒီလိုဒီအပြန်မှာမိုင်းဆွဲတိုက်ခိုက်ခံရတာပါ။
ထိခိုက်ဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့တိကျအတိပြုလို့မရတယ်လို့စစ်ကောင်စီဘက်ကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီတပ်တွေဟာအရာတော်မြို့အပိုင်းတွေကကန်ရင်မလဲတာညောင်ပင်ကန်သုံးဆင့်စတဲ့ရွာတွေကိုပါဝင်ရောက်ရှာဖွေတာတွေဒေသခံတွေရဲ့စိုက်ကယ်တွေတံမိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားရတယ်ရှိတာကြောင့်ဒေသခံတွေစိုးရိမ်စိမ်းနဲ့တင်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာပဲရင်းမပင်မြို့နယ်ဗန်ပွေးရွာအနီးမှာအောက်တိုဘာ27ရက်ညပိုင်းကလည်းဒေသခံ PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ
်။ဗန်ပွေးရွာမှာဘာလို့ပြောလဲဒီစော်ရီရွာပေါ့နော်။ဒီစော်ရီရွာကိုတို့ကကျမဒလိုင်းတို့ဒီရွာဝိုင်းနေတာအဲ့လာမြို့တော်လာမြို့တော်လာကြတော့ဒီဟောဒီဇနာသွားပြီးတော့တက်ကိုသွားခေါ်တာအဲစစ်တပ်သွားခေါ်တော့ကြတော့အမှန်ဒါလည်းဒီပြည်ကမိုင်းဆက်ပြီးတိုက်ခိုက်တာပေါ့အဲ့လာဘာမွေးရွာမှာထိတ်မျက်မှန်ရွာနဲ့ဘာမွေးရွာနှစ်ရွာကြားထဲမှာအမှန်ပြည်ရဲရန်တိုက်ခိုက်ရတာကြီးကြီးတန်ပြုဆုံးမှုက9ရောက်ပြီးတယ်6ရောက်တန်ရတယ
်စကိုင်းတန်းရင်းမပင်ပလဲနယ်တွေမှာစစ်ကောင်စီတပ်တွေမကြာခဏဆိုတလို့မိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအော်တိုဘာ7ရက်ကလည်းရင်းမပင်နယ်နဲ့ပလဲနယ်မှာစစ်ကောင်စီရင်နှန်းမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမေးမြန်းတာကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။